မင်္ဂလာပါရှင် VO American တန်ကနေ2014ခုနှစ်နိုဝင်ဘာလ15ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလမ်းမီတာ190 kHz 1595တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အီရန်3အင်္ဂလိပ်သင်ကန်းစာနဲ့အမျိုးသမီးကန္တာမှနားဆင်ကြရမှာက
ဒီပေါ်မြောက်ပြည်ရန်စာတားကြီးစမောင်းနိုင်ရန်အရန်ပေါ်များပါဒါပေမဲ့အဲ့ဒါဒီကိုတိချသွားအတုံးမချနိုင်တဲ့အတွက်ကြောင့်မို့လို့နိုင်ငံရဲ့စီးပွားရေးခွင့်ပြုတူတက်မှုကကိုယ့်ရဲ့အိမ်နေချင်းနိုင်ငံစီး
ပွားရေးဆိုင်ရာပညာသင်ဆုနဲ့ရောက်ရှိလာတဲ့အမေရိကန်နိုင်ငံကိုရောက်ရှိလာတဲ့မတ်ဝင့်ဝါလွင်နဲ့ဆက်သွယ်မေးမြန်းချက်ကိုအမျိုးသမီးကန္တာမှနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာတော့သိပ္ပံနဲ့နှီးပညာကန္တာကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုမူလစာမားရှင်တွေရဲ့အာပေါ်မပြက်ကိုကျော်ကျော်သိန်းကကောက်နှုတ်စုစည်းတင်ပြထားပါတယ်ရှင်
နိုမလာဆလီရဲ့တောက်ကြနေနိုင်ငံတကာသတင်းမီဒီယာအသီးသီးမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအများဆုံးတွေ့ရတဲ့သတင်းတွေကတော့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ဒုတိယကြိမ်မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့မှာဘယ်သူတွေနဲ့တွေ့တယ်ဘယ်တွေသွားတယ်ဘာတွေပြောတယ်ဆိုတာတွေပါပဲအထူးသဖြင့်တော့မစ္စတာအိုဘားမားနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လူထုတရားဥပဒေစိုးမိုးရေးနဲ့ဒီနေ့အေဂျင်ရေးကော်မတီဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့တွေ့ဆုံတဲ့အကြောင်းကိုအများဆုံးရေးကြပါတယ်သမ္မတအိုဘားမားနဲ့ဒေါန်ဆန်းစုကြည်တို့ဖက်လဲတကင်းနဲ့ခင်မင်ရင်းနှီးစွာနှုတ်ဆက်စကားပြောကြတဲ့အမူအရာတွေကိုသတင်းတွေမှာလေးထားဖော်ပြကြပါတယ်။ကိစ္စရပ်တွေအပေါ်ရှုမြင်ကြပုံတွေအခါအားလျော်စွာကွဲပြားကောင်းကွဲပြားနိုင်ပေမဲ့အဲ့ဒါကမိမိတို့ဆက်ဆံရေးကိုဘယ်လိုမှထိခိုက်စေမှာမဟုတ်ပါဘူးလို့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ဒေါ်ဆန်းစုကြည်ကပြောတာကိုသမ္မတဥပမာခီးစဉ်တွင်အင်ပြူတော်သတင်းတောက်အနေနဲ့ပူးတွဲလိုက်ပါသွားတဲ့ AP သတင်းတောက်ရဲ့ဆောင်းပါးမှာကိုကဖော်ပြထားပါတယ်။ဒါဟာဒေါ်ဆန်းစုကြည်နဲ့မစ္စတာဥပမာတို့အကြားကွာဟနေပြီဆိုတဲ့ကောလာဟလတွေကိုအလေအမြန်ခြေဖြတ်လိုက်တာပဲလို့ AP သတင်းတောက်ကရှိပါတယ်။ဒါပေမဲ့လည်းသမ္မတဥပမာရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုဝေဖန်သူတွေကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုသူ့ရဲ့အောင်မြင်မှုမှတ်တမ်းတစ်စီတစ်ပိုင်းဖြစ်ချင်တဲ့မစ္စတာဥပမာရဲ့စန္ဒာကဒီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ရဲ့အားနည်းချက်တွေကိုရှင်းရှင်းလင်းလင်းမြင်နိုင်စွမ်းအပေါ်ဖုံးလွှမ်းနေတယ်ဆိုပြီးထောက်ပြကြတော့ပါပဲလို့ AB ဆောင်းပါးမှာရေးထားပါတယ်။အခြေခံဥပဒေပြည်ပြင်ပြောင်းလဲရေးအလင်းမြန်လုပ်ဖို့နဲ့လူနည်းစုတွေကိုဖိနှိပ်အုပ်ချုပ်တာတွေအဆုံးသတ်ဖို့သမ္မတဥပမာကပွန့်ပွန့်လင်းလင်းတောင်းဆိုပေမဲ့လည်းအဲ့ဒါတွေဖြစ်မလာဘူးဆိုရင်ဘယ်လိုအကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ဆိုတာကိုတော့သူကလူသိရှင်ကြားချပြမသွားဘူးလို့ AP သတင်းတောက်ဂျူလီဖေ့စ်ကရေးသားထားပါတယ်။အလားတူသုံးသပ်ရေးသားထားတဲ့ဝေဖန်ချက်ဆောင်းပါးတစ်ပုဒ်ကိုရန်ကုန်မှာနောက်တစ်ကြိမ်တပတ်ရိုက်ခံရပြန်ပြီလားလို့အဓိပ္ပာယ်ရမယ်။ Hoot Went Again in Yangon ဆိုတဲ့ခေါင်းစဉ်နဲ့ govnews.com မှာတွေ့ရပါတယ်။သမ္မတဥပမာရဲ့2012ခုနှစ်ပထမဆုံးကြိမ်မြန်မာနိုင်ငံခီးစဉ်နောက်ပိုင်းအထူးသဖြင့်လူအခွင့်ရေးပိုင်းဆိုင်ရာမှာမြန်မာအစိုးရကထိထိရောက်ရောက်လုပ်တာမရှိဘဲနောက်ပြန်ဆုတ်သွားတဲ့အချိန်ဒီတော့မှရှိနေတယ်ဆိုပြီးစောင်းမရှင်ကထောက်ပြထားပါတယ်။အခုဒီချိန်ခီးစဉ်ကနေမြန်မာနိုင်ငံကောင်းဆောင်တွေပေါ်ဘယ်လိုတက်ရောက်မှုရှိတယ်ဆိုတာကိုမကြခင်သိရမှာပါလို့ဆိုပါတယ်။အဲ့ဒီတက်ရောက်မှုဟာလွန်ခဲ့တဲ့နှစ်နှစ်ပထမချိန်ခီးစဉ်မှာအမေရိကန်ကောင်းဆောင်ခြံရစ်ခဲ့တဲ့တက်ရောက်မှုလိုမျိုးပဲထိရောက်မှုမရှိဘူးဆိုရင်တော့လွတ်လပ်တဲ့ကမ္ဘာရဲ့ကောင်းဆောင်အဖြစ်အမေရိကန်ကိုသတ်မှတ်ထားတာဘာအဓိပ္ပာယ်ရှိမှာလဲလို့စောင်းမရှင်ကမေးခွန်းထုတ်ထားပါတယ်။ဒါအပြင်လူအခွင့်အရေးကိုငကိုကလေးကမှလေးစားလိုက်နာဖို့ရွေချက်မရှိတဲ့ဂရီတွေပေးပြီးအမေရိကန်ကိုတပတ်ရိုက်တဲ့မြန်မာအစိုးရလိုမျိုးအစိုးရတခုနဲ့တန်ခတ်အရေးယူတာတွေအထီးကျန်ဖယ်ထုတ်ထားတာတွေကိုနောက်ချန်ထားရပြီးထိတွေ့ဆက်ဆံတာကဘာများအဓိပ္ပာယ်ရှိမှလဲလို့ govnews.com မှာစောင်းမရှင် Forward Turkey ကရေးသားထားပါတယ်ခင်ဗျာ
ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးအမေရိကန်စတိုင်အီရန်သုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လတ်လတ်တန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာD-O-2-S-W-A-L-L-O-W, swallow ga, myo cha ra, so ro za kwaite kung ye dai yai di be ga, myo cha ya kheta bo shin. Di niya ma tamma a phin no myo cha ya kheta ha, asa asa phit be me lu le, idiom so re the white di be ga ro, lu tu ni ne lek khan bu, khet khe da go so ro da phit ba de. Di thong ne pat de lu, George Grupi de uma go, na sin ji ja ya aw.
It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
It's hard to swallow that women do not get equal pay with men for equal work. Hard to swallow.
လလတန်းစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာပါရှင်အခုဆက်ပြီးတော့မျိုးသမီးကန္တာကိုနှာစင်ကြရအောင်ပါ Robert Nathan Memorial Foundation အစီအစဉ်နဲ့ American ပြည်ထောင်စု Washington မြို့တော်မှာခေတ္တရောက်ရှိနေတဲ့မဝင့်ဝါလွင်ဟာစီးပွားရေးပညာတော်သင်ဆုနဲ့မြန်မာနိုင်ငံကရောက်ရှိနေတဲ့3ဦးနဲ့2ဦးအပါအဝင်ဖြစ်ပါတယ်မဝင့်ဝါလွင်ရဲ့လက်ရှိခီးစဉ်တွင်စီးပွားရေးဆိုင်ရာလေ့လာမှုနဲ့ပတ်သက်လို့ဒေါ်လလတန်းကဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့အမျိုးသမီးကန္တာမှာတင်ပြထားပါတယ်ရှင်
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even
We were doing a cool Eden Associates Gani Brahma, no? Fellowship ပညာတော်သင်ဆုနဲ့ American ပြည်ထောင်စုကိုရောက်ရှိနေတယ်ဆိုတော့အခုခီးစဉ်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါလား
Robert Nathan Foundation ဆိုတာသူကပေါင်တာကကြာဒီ Robert Nathan ကအရင်တော့ကသူကမြန်မာနိုင်ငံမှာ1953ခုနှစ်ကနေပြီးတော့1962ခုနှစ်ထိပေါ့နော် Economic Development နဲ့ပတ်သက်ပြီးတော့သူကမြန်မာနိုင်ငံမှာဖြစ်ဘူးလေပေါ့နော်လာပြီးတော့အခုကသူကတော့ကွယ်လွန်သွားပြီဒါပေမဲ့သူ့ရဲ့ဇနီးနဲ့ဒီဇနီးကုမ္ပဏီကလူတွေက Foundation တစ်ခုလုပ်လိုက်တယ်ပေါ့နော်အဲ့ Foundation အရာသူကခေါင်းစဉ်ကတော့ဒီ Fellowships ပေါ့နှစ်အလိုက်ပေါ့နော်မြန်မာ economics အတွေ့အကြုံ fellowships program လေးတခုဖြစ်ပါတယ်အဲ့တော့အဲ့ program အရာပေါ့နော်ဂျာကတော့ဒုတိယမြောက်ပေါ့နော်သူကနှစ်ကို2ရောက်ခေါ်တာမျိုးပါစီးပွားရေးနဲ့ပတ်သက်ပြီးတော့ master degree ဖြစ်ရမယ်နောက်ပြီးလို့ရှိရင်ဒီ english စာကျွမ်းကျင်တာတို့နောက်ပြီးတော့ proposal တင်ရတာတို့အဲ့လိုမျိုးလုပ်ပါပါတယ်ရှင်ဟုတ
်ဝိဝါလင်ရဲ့နောက်ခံစီးပွားရေးဆိုတဲ့ခါကျတော့အခုလာတာလေဒီစီးပွားရေးနဲ့ပတ်သက်တာပေါ့နော်စီးပွားရေးလေ့လာတဲ့နေရာမှာဝိဝါလင်ကဘာလို့အထူးပြုပါလဲရှင
်။ဟုတ်ကဲ့။ဘာလို့အထူးပြုလဲဆိုတော့ဒီကျွန်မစာခင်မှာ master degree အတွက် thesis လုပ်ရတယ်ပေါ့နော်။လုပ်တဲ့အခါမှာခေါင်းစဉ်အနေနဲ့ကတော့ small and medium enterprises development in Myanmar ပေါ့နော်။အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းများဖွံ့ဖြိုးတိုးတက်မှုကိုဒီ VNN ရဲ့မလေးရှားနိုင်ငံရဲ့ဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့ရှင်ပြီးတော့လေ့လာခဲ့တယ်ပေါ့နော်ဒီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတိုးတက်ဖို့တနည်းအားဖြင့်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်ဖို့ဆိုရင်ဒီအခြေခံအဆောင်တွေကအရင်ဦးဆုံးဖွံ့ဖြိုးတိုးတက်ဖို့လိုတယ်ဆိုကြောင်းသူတို့ကို proposal တင်ခဲ့တယ်ပေါ့နော်ဒါကြောင့်မို့လို့ဒီမှာဆိုရင်လည်းဒီအသေးစားနဲ့ဒီအခြေခံအဆောင်တွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ပဲသူတို့ရှင်မှာဆက်ပြီးတော့လေ့လာသွားမှာပါ
အခုဒီဝါရှင်တန်ရောက်ရှိစဉ်အတွင်းမှာပေါ့နော်စီးပွားရေးနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအတွေ့အသည့်အမြင်သစ်တွေတွေ့ကြုံသစ်တွေရနေပါလဲရှင
်အတီးကတော့ဒီရောက်လာတဲ့အခါမှာဘာတွေလောက်ရလဲဆိုတာအရင်ပြောချင်ပါတယ်ဘာတွေလောက်ရလဲဆိုတော့ think tank အဖွဲ့အစည်းတွေဖြစ်တယ် CSIS တို့နဲ့တွဲပြီးရတယ်နောက်ပြီးတဲ့အခါမှာ American နိုင်ငံသားရေးဌာနတွေလည်းတွဲရတယ်အဲ့လိုတွဲတဲ့အခါမှာဒီမြန်မာနိုင်ငံအတွက်အကြီးအကျယ်ပေးအရာရှိပေါ့နော်အဲ့အရာရှိနေလည်းတွေ့ရတယ်နောက်တစ်ခါပေါ့နော် Asia Foundation တို့နောက်ပြီးလို့ရှိရင်အာရှဖွံ့ဖြိုးရေးပန်းတို့ပေါ့နော်အဲ့ဒီအဖွဲ့အစည်းတွေကလုပ်တဲ့ meeting တွေကိုတွဲရတယ်အဲ့ဒီသွားရတဲ့အတွက်ကြောင့်အတွေ့အကြုံတွေအများကြီးလေးရတယ်ပေါ့နော်ဒီကလူတွေအားလုံးကလည်းသူတို့အဲ့အဖွဲ့အစည်းတွေကလုပ်တဲ့ဟာတွေညာတော့အဖြစ်သွားရတာတွေကဗာလဲဆိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟာတွေကိုသွားရတာပေါ့နော်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမြန်မာနိုင်ငံကိုသူတို့ဘယ်လိုထောက်ပံ့ပေးနိုင်လဲဆိုအဲ့လိုမျိုးလုပ်တဲ့နေရာတွေသွားရတဲ့အခါမှာဗာတိလာရလဲဆိုတော့အော်ဒီမှာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်မှုတွေလုပ်ဖို့ဒီနေရာမှာလိုအပ်ချက်တွေဆိုတာတွေပေါ့နော်သူတို့တေချာကိုလေ့လာပြီးတော့ပြောပြရတဲ့အခါကျတော့ပို့ပြီးတောင်တိလာပါတယ်နောက်ပြီးတော့ဘယ်လိုမျိုးစီးပွားဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဟိုပေါ့နော်ဒီအကြံဉာဏ်တွေရလာလဲဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဟာတကယ်တမ်းကျတော့မျိုးပေါ်မြောက်ပညာစာတားကြီးကျွန်မနိုင်ငံအရန်ပေါ်များပါတယ်ဒါပေမဲ့အဲ့ဒါတွေကိုတိကျစွာအသုံးမချနိုင်တဲ့အတွက်ကြောင့်မို့လို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကကိုယ့်ရဲ့အိမ်ကြီးချင်းနိုင်ငံနေနဲ့ရှင်လိုက်တဲ့အခါကျတော့ပေါ့နော်နောက်ကျနေရတယ်ကိုသွားတွေ့ရတယ်ဒီမှာအခြေခံအဆောင်ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဘာတွေကိုတွေ့လာလဲဆိုဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ဖို့ဆိုတာအခြေခံအဆောင်ဖွံ့ဖြိုးတိုးတက်ဖို့ကလည်းလိုတယ်။အဲ့လိုလိုတဲ့အခါမှာဘာကိုအဓိကထားရမယ့်အခြေခံအဆောင်ဖွံ့ဖြိုးတိုးတက်မှုမျိုးဖြစ်တဲ့လဲဆိုတော့သွားတွေ့ရလဲဆိုပြည်သူလူထုအတွက်အဓိက အဟိုပြုတ်ရဲ့အခြေခံဖွံ့ဖြိုးပြီးတိုးတက်မှုဖြစ်ရမယ်ပေါ့နော်ဥပမာဆိုလို့ရှိရင်တိမ်ပုတ်ဆောင်ရေးမှာကြည့်မယ်ဆိုရင်ပြည်သူလူထုကိုဗဟိုပြုတ်ရဲ့တိမ်ပုတ်ဆောင်ရေးလုပ်ငန်းမျိုးတွေလုပ်ပေးဖို့လိုတယ်ဆိုတာကိုလည်းသွားတွေ့ရတယ်အခြေခံအဆောက်အုံဆိုတဲ့နေရာမှာလည်းလမ်းတရားတွေကိုသူတို့ဘယ်လိုလုပ်ထားရဲပေါ့နော်နောက်ပြီးရဲ့အခါမှာဒီပြည်သူလူထုတွေရဲ့ဒီ public transportation မှာလည်းဘယ်လိုအဆင်ပြေသွားအောင်သူတို့လုပ်ထားလဲပေါ့နော်အဲ့ဒါတွေကိုတွေ့ရတဲ့အတွက်အများကြီးတော့ဒီခီးကနေပညာရရတယ်။နောက်ပြီးတော့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအနေနဲ့ဆိုလို့ရှိရင်လည်းကိုလောက်ရမယ့်ဒီပေါ့နော်နိုင်ငံအနေနဲ့လုံနိုင်တဲ့အရာတွေအများကြီးရှိရဲဆိုတာကိုလည်းသိရပါရှင
်။ဥပမာလို့ရင်ပြောတဲ့ဒီနိုင်ငံမှာတိကျရတဲ့ပြည်သူဗဟိုပြုတဲ့လုပ်ငန်းတွေကိုလှုပ်ဆောင်ပေးဖို့လိုတယ်ဆိုတော့ဒီအတွေးခေါ်ကိုမြန်မာနိုင်ငံမှာဘယ်လိုသွားပြီးတော့အကြံပေးမလဲရှင
်။ဖြစ်နိုင်မယ်ဆိုရင်တော့ဘာကိုပြောချင်လဲဆိုလို့ရှိရင်ပြည်သူဗဟိုပြုလို့ပြောတဲ့အတွက်ကြောင့်မို့လို့ဒီအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ကားရီတင်သွင်းခွင့်ပြီးနေတယ်ပေါ့နော်ကားရီတင်သွင်းခွင့်ပြီးတဲ့အတွက်မြန်မာနိုင်ငံမှာဘာကြီးဖြစ်နေလဲဆိုတော့လမ်းတွေအရင်ကျပါဘာလို့လဲဆိုတော့သူတို့ကအဓိကလိုအပ်တဲ့ infrastructure ပေါ့အခြေခံအဆောက်အုံဖြစ်နေတဲ့လမ်းတရားတွေပေါ့ဥပမာလမ်းကိုဘယ်နှစီးသွားနိုင်တဲ့လမ်းဖြစ်အောင်ချက်လိုက်တယ်လို့နောက်ပြီးတရားဆိုလို့ဒီနေရာနဲ့ဒီနေရာမှာကားရင်ကျော်ပိတ်ဆို့မှုမဖြစ်အောင်ဘယ်လိုတရားထိုးမလဲအဲ့လိုအဓိကကျကြလို့အနေနဲ့ပေါ့နော်အခြေခံကြတဲ့အချက်တွေအရင်စဉ်းစားတင်အဲ့လိုအခုခါမှာမြန်မာနိုင်ငံမှာဖြစ်နေတာအဲ့ဒါတွေကိုမစဉ်းစားဘဲနဲ့ဒီလိုကားတွင်သွင်းမှုတွေလှုပ်လိုက်တဲ့အခါမှာဘာဖြစ်လာလဲဆိုရင်ကျော်အရန်ပိတ်တာမျိုးတွေဖြစ်လာတယ်ပြီးလို့ရှိရင်ဒီအရင်ကျော်ပိတ်ဆို့မှုကလူတိုင်းပေါ်မှာလာပြီးတော့အကျိုးသက်ရောက်နေရတယ်တောင်မှကျောင်းသူဆိုလို့ရှိရင်လည်းကားကျော်ပိတ်တဲ့အတွက်ကားအကြောင်းမမီတာမျိုးတွေဖြစ်နေတဲ့ရန်ကုန်မှာနောက်ပြီးတဲ့အခါမှာလှုပ်သွားမဲ့လူတွေဆိုလို့ရှိရင်လည်းတတ်မှတ်တဲ့အချိန်ပေါ့အလုံးချိန်ထက်ပိုပြီးအစောကြီးပိုသွားတာမျိုးတွေအဲ့လိုမျိုးအများကြီးဖြစ်နေရပေါ့နော်ဒီမှာကျတော့အဲ့လိုမဟုတ်ဘူးပေါ့ဘိုင်းကားဆိုလို့ရှိရင်လည်းဒီမှတ်တိုင်ကိုဘယ်နှနာရောက်ရမယ်ဆိုလို့ရှိရင်ဘဲချင်းကတိကိုသူတို့ကရောက်လာတယ်ပေါ့နောက်ပြီးတဲ့အခါမှာလည်းဒီပေါ့မြောက်ရထားပြီဆိုလို့ရှိရင်လည်းတိချာကိုလောက်ထားတယ်ပေါ့မြန်မာနိုင်ငံမှာအဲ့လိုမြောက်ရထားရလည်းမရှိဘူးရှိရရထားတော့မှအချိန်မှမလာတာရှိနေအဲ့တော့တကယ်တမ်းသာပြည်သူကိုဗဟိုပြုတဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ချင်နေဆိုရင်ဒီအစိုးရအနေနဲ့ဘာလုပ်ဖို့လိုလဲဆိုတော့ပြည်သူဘာလုပ်လဲဆိုတာကိုအရင်စဉ်းစားဖို့လိုပါတယ
်မြန်မာနိုင်ငံမှာဆိုလို့ရှိရင်လူရေကြည့်မယ်ဆိုရင်လူရေ40ရာခိုင်နှုန်းလောက်ကလူငယ်တွေဖြစ်တယ်ဆိုတော့မြန်မာနိုင်ငံရဲ့အနာဂတ်ရေးကဒီလူငယ်တွေရဲ့လက်ထက်မှာပဲရှိတယ်လေအဲ့ခါကျတော့လူငယ်တွေအနေနဲ့ပေါ့နော်အခုလိုမျိုးနိုင်ငံခြားမှလာပြီးတော့ဒီ fellowship တွေပါတယ်လာပြီးတော့သင်ကြားပြီးတဲ့ခါကျတော့လူငယ်တူအနေနဲ့ကိုယ့်နိုင်ငံအတွက်ဘယ်လိုလုပ်ပေးနိုင်မလဲလို့ခံယူပါလဲရှင
်ဒီအခုဆိုလို့ရှင်ဒီ program ကသူကနှစ်ယောက်ပဲခေါ်တယ်တကယ်တမ်းကျတော့အများကြီးခေါ်စီခြင်းပါတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာရှိရဲ့လူငယ်အများစုอ่ะပါလဲဆိုတော့ကိုယ့်ရဲ့နိုင်ငံလေးထဲမှာပဲနေနေကြရတာဆိုတော့တိတ်ပြီးတော့ပြင်ပပဟုတုတာတိတ်မရှိဘူးလေဒီလိုမျိုးထွက်လာရတဲ့အခါကျအများကြီးအတွေ့အကြုံရလာတယ်ပေါ့နော်အတွေ့အကြုံဆိုတဲ့နေရာမှာအော်သူများနိုင်ငံတွေဒီလိုဖွံ့ဖြိုးတိုးတက်နေတယ်အ ਨੇ ဆုံးငါတို့ရဲ့အိမ်ကြီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတောင်မှကြည့်ပါအောင်ဒေသိတ်ကြီးဆိုလို့ရှိရင်အရန်ကိုကောင်းတယ်ဟောငါတို့နိုင်ငံကအိမ်ကြီးချင်းနိုင်ငံနဲ့တောင်မှဒီလိုအရန်ကိုကန့်နေတဲ့အိမ်ကြီးချင်းနိုင်ငံနဲ့တောင်မှဖွံ့ဖြိုးတိုးတက်မှုကအများကြီးနောက်ကျနေပါလားဆိုတော့ခံစားချက်မျိုးဝင်လာရဲ့ပေါ့အဲ့ဒါကတော့ဒါမြန်မာနိုင်ငံကလူငယ်တွေလေလာတဲ့ပထမဆုံးတာလာရတဲ့လူတိုင်းမှလည်းဒီလိုခံစားချက်ဆိုတာဝင်လာမှာပါပဲအဲ့တော့အဲ့အတွက်ကြောင့်မို့လို့ဒီလို program မျိုးတွေကိုရအောင်လဲလုပ်တင်နေနောက်ပြီးတော့အဲ့လိုမျိုးထွက်လာပြီဆိုကြတဲ့ဟာလည်းဘာဖြစ်လာလဲဆိုတော့ညာတော့အဖြစ်ရတော့ကိုယ်နိုင်ငံကိုချစ်တဲ့သူတွေကြီးပါပဲအဲ့ဒီခါကျတော့ဘာဖြစ်လဲဆိုတော့ကိုယ်နိုင်ငံဖွံ့ဖြိုးတိုးတက်တာကိုမြင်စေခြင်းနဲ့ပေါ့နော်ဖွံ့ဖြိုးတိုးတက်တာမျိုးဖြစ်ခြင်းနဲ့မြင်ခြင်းနဲ့အဲ့လိုလူမျိုးတွေပဲဖြစ်လာကြတာပါပဲဒီနိုင်ငံမှမဟုတ်ဘူးပေါ့နော်တခြားနိုင်ငံမှာရှိတဲ့ဒီနိုင်ငံသားရောက်နေမြန်မာတိုင်းရဲ့စိတ်ထဲမှာအဲ့ဒီခံစားချက်ကတော့လူတိုင်းမှာရှိပါတယ်ပြီးတော့မြန်မာနိုင်ငံရဲ့ဒီအဆိုရပြောမယ်ဆိုရင်အစားကောင်းစားရင်ကိုယ့်ရဲ့အမျိုးတတိယရဲ့ဆိုတော့အဲ့လိုမျိုးပေါ့နော်ကောင်းတာကြီးမြင်တဲ့အခါကိုယ့်နိုင်ငံကိုအဲ့လိုမျိုးဖြစ်စေခြင်းနဲ့ပေါ့နော်အခုခါဆိုလို့ရှင်လည်းဒီ program လာလိုက်ရတဲ့အတွက်တခြားနိုင်ငံတွေဖွံ့ဖြိုးတိုးတက်မှုတွေပြီးတဲ့အခါမှာသူတို့လုပ်နေတဲ့တိုးတက်မှုအစီအစဉ်တွေလေးလာခွင့်ရခဲ့တယ်။အဲ့လိုရခဲ့တဲ့အတွက်ကြောင့်မဟုတ်လို့ဘာဖြစ်လဲဆိုတော့အကယ်၍များပေါ့ဒီမှာစီးပွားရေးတက်ကလောကနေပြီးတော့မာစတာဘွဲကရပြီးတာအစားရှိသေးတာပါ။အလုပ်လည်းမလုပ်ရသေးဘူးနော်။အဲ့တော့ပြန်ရောက်တဲ့အခါကျတော့အလုပ်လျှောက်မယ်။လျှောက်တဲ့အခါမှာဘယ်လိုလုပ်ငန်းမျိုးလုပ်ချင်လဲဆိုလို့ရှိရင်တော့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုလုပ်ပေးရတဲ့လုပ်ငန်းမျိုးပေါ့
။ Okay နောက်ဆုံးအနေနဲ့ချမမိချင်တာကတော့မြန်မာနိုင်ငံမှာဆက်စပ်ဝင်းဝါလင်းလို့ပေါ့နော်။စီးပွားရေးကဏ္ဍမှာပေါ့နော်။အမျိုးသမီးတွေရဲ့ပါဝင်ခွင့်အလားအလာဘယ်လောက်ရှိပါလဲရှင်။
မြန်မ မြန်မာနိုင်ငံမှာတော့အရင်တုန်းကတော့အမျိုးသမီးရဲ့ကဏ္ဍအရင်အောင်နေပါတယ်။ဒါပေမဲ့အခုကမှတော့အမျိုးသမီးတွေရဲ့ကဏ္ဍစီးပွားရေးလုပ်ငန်းမှာလည်းပါဝင်လာတာကိုတွေ့ရပါတယ်။ဒါပေမဲ့မြန်မာအမျိုးသမီးအများစုကလုပ်တဲ့နေရာမှာဘာတွေလုပ်လဲဆိုတော့ fashion ဆိုင်နေထောင်ကြရတယ်ပေါ့နော်။လုပ်ငန်းရှင်ဆိုတဲ့နေရာမှာအဲ့လိုမျိုးရောရှိပါတယ်။တကယ်တမ်းကျတော့မြန်မာနိုင်ငံမှာအခုလည်းအမျိုးသမီးတွေရဲ့တော်တော်များများဆိုလည်းအမျိုးသမီးတွေပါလာပြီလေ။ဝင်ကြီးဆိုတဲ့နေရာမှာလည်းဒုဝင်ကြီးတွေကအမျိုးသမီးတွေဖြစ်လာတယ်။ပညာရေးဝင်ကြီးဆိုလို့ရှိရင်လည်းအမျိုးသမီးဖြစ်လာတယ်ပေါ့။ဒါပေမဲ့တကယ်တမ်းကျတော့အမျိုးသမီးတွေပါဝင်မှုကအဲ့လိုအုပ်ချုပ်မှုပိုင်းမှာလည်းပါတဲ့နဲ့စီးပွားရေးလုပ်ငန်းတွေမှာလည်းလုပ်ကိုင်တင်တယ်လို့တစ်ဖက်ကလည်းပမာပါတဲ့လဲဆိုလို့ရှိရင်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပိုင်းမှာအဓိကလှုပ်ဆောင်နိုင်တဲ့နေရာမျိုးမှာလည်းမြန်မာအမျိုးသမီးတွေအနေနဲ့ပို့ပြီးတော့ပါဝင်လာတဲ့လို့ထင်ပါတယ
်။ဝင်ပါလေခုလိုစိတ်ရှိရှိနဲ့ရှင်းပြရတဲ့အတွက်အများကြီးပဲကျေးဇူးတင်ပါတယ်ရှင်။
အမျိုးသမီးကဏ္ဍကိုနာဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်လည်ထုတ်လွှင့်ပေးတာဖြစ်ပါတယ်အခုဆက်လက်နာဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင
်နာနိုဤပညာမှာထိတ်ဆုံးကိုရောက်နေတဲ့ဤတွေတဲ့က Actam ဆိုတဲ့အနုမြုံမှုန်ကလေးတွေနဲ့စာရေးတဲ့ဤကိုဘာကြောင့်သိပ္ပံပညာရှင်တွေစူးစမ်းလေ့လာနေကြတယ်ဆိုတော့ဒီတစ်ပတ်မှာပြောပြပေးပါမယ်။တိတ်သိငယ်တဲ့စလုံးလေးတွေကိုမျက်စိနဲ့မြင်နိုင်မှုခက်ခဲပေမဲ့စာမျက်နှာတစ်ရွက်မှာစလုံးကတိတ်ငယ်လေးစလုံးရည်ကများများဆန်နေပါ။တိတ်သိငယ်တဲ့အနုမြူ item လေးတွေနဲ့စာရေးမယ်ဆိုရင်တော့စလုံးရည်ဟာဂရေပေါင်းများစွာဆန်မှာဖြစ်ပါတယ်။ Ohio တက္ကသိုလ်က item တွေနဲ့စာရေးတဲ့ဤပညာအပါအဝင်နာနိုဤပညာတွေကိုသင်ကြားပေးနေသူကဒေါက်တာဆောဝေလာပါ
Adam နဲ့ဆာရေးတယ်ဆိုတာ Adam လေးတွေကိုတလုံးချင်းစီကိုရွှေ့ပြီးတော့စလုံးကိုပေါ်ရတာပါအခုချိန်ထိဆိုရင်ဒီကဘာလုံးမှာသိပ္ပံပညာအဖွဲ့ဆယ်ဖွဲ့လောက်ဒါ join ရင်ဆိုတာတုံးနိုင်ပါတယ်ဘာလို့လဲဆိုတော့ဒီနည်းပညာကထိတ်တန်းမှရှိတဲ့ခက်ခဲတဲ့နည်းပညာတရားဖြစ်လို့ပါဒီလိုဟာမျိုးစလုံးရဲ့အရွယ်အစားကဘလောက်ထိငယ်တယ်လဲဆိုရင်လူသားတွေရဲ့စပင်းပေါ့နော်ဒီစပင်းရဲ့ cross section ဆိုတော့ကျွန်တော်တို့စပင်းတစ်ပင်းကိုထိတ်ကနေကြည့်လိုက်မယ်ဆိုရင်နေရမယ်ဟာပေါ့ဒေးတိုင်းမဟုတ်ဘူးအဲ့ဒီ cross section လေးတဲမှာကျွန်တော်တို့စလုံးပေါင်းနှစ်ပန်းလောက်ကိုကျွန်တော်တို့ရေးနိုင်ပါတယ်အဲ့လိုရေးဖို့အတွက်ကအရန်ကို precise ပေါ့နော်တိကျတဲ့ control လိုအပ်ပါတယ်နောက်အဲ့ဒီ technique ကပုံမှန်အနည်းပညာနဲ့ကျွန်တော်တို့ရေးလို့မရပါဘူး control ကအရန်ကိုခက်ခဲပါတယ်အဲ့ဒါကြောင့်လည်းအိပ်ပညာရှင်အများစုကဒီနီးပညာကိုမသုံးနိုင်ပါဘူ
းအခုလိုခက်ခဲတဲ့နီးပညာသုံးပြီးတိတ်သိငယ်တဲ့အနုမြူနဲ့စာရေးဖို့သိပ္ပံပညာရှင်တွေဘာကြောင့်ကြိုးစားနေတာပါလဲ
ဒီဟာကအဓိကကစလုံးရေးဖို့မဟုတ်ပါဘူးဥပမာဒီနေ့ကျွန်တော်တို့မြန်မာပြည်ကိုတန်ကြည့်မယ်ဆိုလို့ရှိရင်အခုဒီ cell phone တွေအသုံးများလာတာပေါ့နော်အခု Oridu နဲ့ဟာလား Delina company ဆိုအခုမြန်မာပြည်မှာစပြီး SIM card တွေလည်းစပြီးတော့ဈေးချိုဆိုနဲ့ရောင်းနေပြီ Samsung လိုဟာမျိုး iPhone လိုဟာမျိုးဆယ်ဖုန်းလေးလူတွေအများကြီးစပြီးတော့တုံးလာပြီ Samsung နဲ့ iPhone တို့မှာဆိုလို့ရှိရင်ကျွန်တော်တို့ဒီဆယ်ဖုန်းလေးနဲ့တက်ပုံလဲရဲလို့ရတယ်ဖုန်းလဲပြောလို့ရတယ် email လဲပို့လို့ရတယ်မျိုးပုံလဲကြည့်လို့ရတယ်အများကြီးပဲလုပ်လို့ရတယ်ဒီဖုန်းလေးတစ်လုံးနဲ့နေပြီးတော့အများကြီးဘာလို့လုပ်လို့ရသလဲဆိုတော့အဲ့ဒီဖုန်းထဲမှာရှိတဲ့ electronic circuit လေးတွေကအရင်က powerful ဖြစ်တယ်အရင်ကအင်အားများတယ်ဘာလို့လဲဆိုတော့အဲ့ဒီ electronic circuit တွေကငယ်ငယ်လေးတွေကိုကျွန်တော်တို့ဒီ micro technology နဲ့ကျွန်တော်တို့စောက်ထားတာပေါ့နော်အဲ့ဒီဟာအခုချိန်မှာဒီလောက်ထိ powerful ဖြစ်နိုင်တယ်ကျွန်တော်တို့ iPhone လိုဟာမျိုးတွေကျွန်တော်တို့ထွက်လာပြီပေါ့တကယ်လို့ဒီ set တွေကိုဒီထက်ငယ်အောင်လုပ်မယ်အစပုံတစ်ထောင်လောက်ထပ်ပြီးတော့မြင်လိုက်မယ်ဆိုရင်ဒီထက်ပိုပြီးတော့ powerful ဖြစ်တဲ့ကျွန်တော်တို့ phone တွေထွက်လာမယ်တခြားနည်းပညာတွေထွက်လာမယ်အဲ့လိုသုံးမဲ့ set တိတိလေးတွေကိုကျွန်တော်တို့တီထွင်မယ်ဆိုလို့ရှိရင်အဲ့ set တိတိလေးတွေကိုကြည့်တဲ့ technology လိုအပ်မယ်အဲ့ဒီဟာတွေကိုစမ်းသပ်တဲ့ investigate လုပ်တဲ့ technology ပေါ့နည်းပညာတွေကျွန်တော်တို့လိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ atom manipulation ကိုခေါ်တဲ့အဲ့လိုနည်းပညာကိုသုံးဖို့ဒီဥပမာနဲ့စာလုံးရေးပြတဲ့နည်းပညာကိုကျွန်တော်တို့ကတီထွင်နေကြတာဖြစ်ပါတယ
်အခုလို electronic ပစ္စည်းတွေအဆင့်တန်းမြင့်မားလာစေဖို့ဒီနည်းပညာကိုအဆင့်မြင့်တဲ့မြင့်မားအောင်လှုပ်ဆောင်နေတာပ
ါငယ်တယ်ဆိုတာကဘာကိုပြောတာလဲဆိုတော့ငယ်လို့ရှိရင်အများကြီးထည့်နေ area ငယ်ငယ်လေးတစ်ခုထဲမှာ set တွေအများကြီးကိုအားလုံးကိုကျွန်တော်တို့ပေါင်းပြီးတော့ထည့်လို့ရတယ်ပေါ့အဲ့တော့အဲ့ set ကလေးတစ်ခုချင်းတစ်ခုချင်းစီကကျွန်တော်တို့လုံးလုံးမယ်ဆိုလို့ရှိရင်စက်ပေါင်းအများကြီးပေါင်းနိုင်အဲ့မှာအလုပ်တွေအများကြီးပြီးနိုင်တယ်ပေါ့ငယ်ငယ်လေးနဲ့အဲ့တော့အဲ့ဒီဟာကြောင့် nano technology ကခေတ်စားတော့ပါခုနကကျွန်တော်ပြောတဲ့ iPhone ဆိုတာဥပမာထင်ရှားနေပါပြီပေါ့နော်ဘာလို့လဲဆိုတော့ Samsung လို့ဖုန်းမျိုးလေးတွေကအရင်တုန်းကဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်ကျွန်တော်တို့ကင်မရာကလည်းအကြီးကြီးတယ်လီဖုန်းကလည်းအကြီးကြီးကွန်ပျူတာကလည်းအကြီးကြီးအခုအဲ့ဒါတွေအားလုံးကိုတစ်မျိုးတော့မဟုတ်ဘူးအကုန်လုံးကိုပေါင်းလိုက်တဲ့ဟာကတိတိလေးအိတ်ထဲမှာထည့်ပြီးပြသွားလို့ရတယ် ဆိုတာကခုနပြောသလိုပေါ့ခဲထဲမှာရှိတဲ့ဆက်တွေကငယ်သွားတယ်ငယ်သွားတဲ့အတိုင်းကြောင့်ငငယ်လေးအေရီယာငငယ်လေးထဲမှာသူကအများကြီးထည့်ပြီးတော့သူကအလုံးလုံးအောင်သူကလုတ်သွားနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဟာကပို့ပြီးတော့အစွမ်းကထက်လာတယ်ပေါ့
ဒေါက်တာဆောင်းဝေလာတာဝန်ထမ်းဆောင်နေတဲ့နောက်တနေ့ကအမေရိကန်စွမ်းအင်ဝန်ကြီးဌာနရဲ့အာဂွန်သိပ်ပံဓာတ်ခွဲကမှာပါဒီ lab မှာနာနိုနည်းပညာကိုဘာကြောင့်အဓိကထားလှုပ်ဆောင်နေတာပါလဲ
ဒီစက်တီးတီးလေးကိုကျွန်တော်တို့စိတ်ဝင်စားတာကကျွန်တော်တို့ကဒီတော့နှစ်ခုရှိပါတယ်တစ်ခုက power efficient ဆိုလိုချင်တာကစွမ်းရည်အများကြီးမဆုံးမဲနဲ့အလုပ်ဖြစ်အောင်နောက်တစ်ခုကကြတော့ energy conversion ပေါ့စွမ်းရည်ကိုရရှိအောင်ကျွန်တော်တို့သုံးတာဥပမာပြောမယ်ဆိုလို့ရှိရင်လကတိုးတာဒါလည်းကောင်းတယ်ငွေပိုရတယ်တစ်ချိန်တည်းမှာပဲငွေစုတာလည်းကောင်းတယ်အဲ့လိုပုံစံမျိုးပေါ့စွမ်းရည်ကိုအစ်စ်ကိုရှာတာလည်းကောင်းတယ်စွမ်းရည်ပိုရအောင်ထုတ်နိုင်တယ်တစ်ချိန်တည်းမှာပဲအဲ့စွမ်းရည်ကိုအများကြီးကိုမသုံးနဲ့နည်းနည်းလေးနဲ့သုံးပြီးဒီအလုပ်ကိုဖြစ်နေအောင်လုပ်နိုင်တယ်ဆိုရင်လည်းဒါလည်းကျွန်တော်တို့ငွေစုတဲ့ပုံစံပေါ့နော်ဥပမာပြောမယ်ဆိုရင်အဲ့တော့ကျွန်တော်တို့ကနာနိုတက်ကနိုလော်ဂျီကိုသုံးပြီးတော့ next generation ပေါ့ရှိမှလာမယ်ကွန်ပျူတာတက်ကနိုလော်ဂျီ information technology နောက်ပြီးတော့ဒီ electronic circuit တွေမှာငြေတဲ့ထဲငြေလာအောင်ငြေလာပြီးတော့အဲ့ဒီအပြင်ကိုစွမ်းအင်ကိုအများကြီးမသုံးနဲ့နည်းနည်းလေးချွေတာပြီးတော့သုံး feeder တက်ကသုံးနိုင်အောင်အဲ့ဒါမျိုးကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ်ချိန်ထဲမှာပဲနေရောင်ကြီးပေါ့နော် solar energy ပေါ့နေကနေလာတဲ့ဒီကျွန်တော်တို့ရတဲ့ဒီစွမ်းအင်ကို convert လုပ်တာပေါ့ electrical energy ကို convert လုပ်တယ်နောက် storage လုပ်တယ်အဲ့ဒါကလည်းအားလုံးကိုကျွန်တော်တို့ nano scale မှာပါအဲ့ငယ်ငယ်လေးတွေထဲမှာကျွန်တော်တို့စွမ်းအင်ကိုနေပြီးတော့နေရောင်ကြီးကိုသုံးပြီးတော့ကျွန်တော်တို့ဒီအလုပ်လုပ်နိုင်အောင်ကျွန်တော်တို့ကဒီချိန်ရဖြစ်ပါတယ်အဲ့ဒီဟာကြီးကကျွန်တော်တို့ဘလောက်ထိအကျိုးရှိမယ်ဆိုတာကမှန်းဆဘွားအရန်ချက်ပါတယ်ဘာလို့လဲဆိုတော့အရန်ကိုအကျိုးများနေပါတယ
်တက်ကရ2000တုန်းကကမ္ဘာတစ်လွှားထူးခြားတဲ့သုတေသနတွေ့ရှိချက်တရားထဲမှာတစ်ခုပါတယ်မော်လီကျူးတွေကိုရွှေ့ပြခဲ့တာဟာဒီနည်းပညာကိုသုံးခဲ့တာပ
ါကျွန်တော်ကဒီနည်းပညာကိုသုံးပြီးတော့အဲ့ဒီတုန်းကကျွန်တော်ဂျာမနီမှာပို့စတောက်ပေါ့ပါကူပွဲလုံးဂျာမနီမှာပါလင်မြို့မှာအဲဒီဆုံးကကျွန်တော် free university မှာကျွန်တော်သုတေသနလုပ်တာပါ secret 2000ပေါ့2000မှာတော့ဘာလို့လုပ်ခဲ့လဲဆိုတော့ chemical reaction ပေါ့ကျွန်တော်တို့ဒီဓာတ်ပြေတာ reaction ပေါ့ပထမဆုံးအချိန်နေနဲ့ကျွန်တော်တို့ molecule နှလုံးကိုပေါင်းပြီးတော့ molecule အစ်စ်တစ်လုံးကိုကျွန်တော်စောက်ပြရတယ်အဲဒီဆုံးကအဲ့ဒီ reaction ကတော့ကမ္ဘာမှာပထမဆုံးပဲ molecule နှလုံးကိုပေါင်းပြီးတစ်လုံးလုပ်နိုင်တဲ့ဟာပေါ့ဘာလို့လဲဆိုတော့ဓာတ်ပြေတာ lab ပြထဲမှာ reaction လုပ်တဲ့အခါကျတော့ဒီကာလေးတွေနဲ့ကျွန်တော်တို့ chemical တွေကို mix လုပ်ကြတယ်reaction လုပ်ကြပြီးတော့နောက်ထပ်ဓာတ်ပြေတာ acid ပေါ့နော်ဟို chemical element အစ်စ်တစ်ခုထပ်ကြအောင်လုပ်တာပေါ့အဲ့ဒီ reaction တွေက molecule ပေါင်းကကရေနဲ့ကရာနဲ့ချိန်ပြီးတော့ပါတယ်ပေါ့ဘယ်သူမှအဲ့ဒီနှလုံးကိုပေါင်းပြီးတော့တစ်လုံး acid ဖြစ်အောင်မလုပ်နိုင်ကြဘူးပေါ့ဒီမှာအဆုံးကြီးကျွန်တော်လုပ်ကြခဲ့တာအဲ့လိုလုပ်ပြဖို့အတွက်ကအခုနားလို့ပဲ atom ကိုရေးတဲ့လို့ပဲ atom အစား molecule နှလုံးကိုကျွန်တော်ကရွှေ့ပြီးတော့သူတို့ပေါင်းပြီးတော့သူတို့ဓာတ်လိုက်အောင်ပေါ့နော် reaction လုပ်ပြတာပေါ့လုပ်ပြီးတော့ acid တစ်လုံးစောက်ပြတာပေါ့အဲ့တော့ကျွန်တော်တို့ single molecule engineering လို့ခေါ်ပါတယ်ဒီဟာနောက်ထပ်ဥပမာတစ်ခုပေါ့အဲ့ဒီဟာအပြင်ကိုဒီနည်းပညာကိုသုံးပြီးတော့ခုနကဆက်လေးတွေပေါ့ molecular machine ကိုဟာမျိုးတွေကျွန်တော်တို့ test လုပ်လို့ရပါတယ်အဲ့ဒီဟာရဲ့အပြင်ကို molecular car အခု molecular transport gear အဲ့လိုဟာမျိုးကျွန်တော်တို့ဒီ nano technology နဲ့ပတ်သက်တဲ့ set အနည်းဆုံးလေးကိုကျွန်တော်တို့ဒီဆောက်လို့လည်းရတယ် test လို့လည်းရပါတယ်ဒီနည်းပညာကိုပဲကျွန်တော်တို့သုံးတာပ
ါဒေါက်တာဆောင်းဝေလာရဲ့ပြောကြားချက်လည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညနာလိုက်ပြန်စီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်တွေကိုတော့တောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ
American အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ခလင်းငယ်များရပိုင်ခွင့်ဆန်ရသဘောတူညီချက်အရဘယ်နိုင်ငံမှာမဆိုအသက်18နှစ်ယောက်ကလေးတွေကိုစစ်ဖြစ်နေတဲ့နေရာတွေမှာထိတ်တဲရင်ဆိုင်တိုက်ခိုက်ခိုင်းတာမျိုးကိုတားမြစ်ထားတာပါဒါအပြင်အသက်15နှစ်ယောက်ကလေးတွေကိုစစ်တိုက်ဖို့တက်သားတဲ့စူဆောင်းတာနဲ့စစ်တိုက်စေတာမျိုးကိုစစ်ရာဇဝတ်ပြစ်မှုတစ်ခုဖြစ်နေ ICC နိုင်ငံတကာရာဇဝတ်တရားရုံးကသတ်မှတ်ထားပါတယ်ဒါပေမဲ့ကမ္ဘာတစ်လွှားမှာအခုထိကလေးငယ်ပေါင်း2သိန်းခွဲကနေ3သိန်းလောက်ထိဟာစစ်တိုက်ဖို့ဥပဒေမဲ့ဆိုတာတက်သားတဲ့ဖြစ်နေစူဆောင်းတာခံနေရပါတယ်လွန်ခဲ့တဲ့6နှစ်ကAmerican ပြည်ထောင်စုကကလေးစစ်သားအသုံးပြုမှုကာကွယ်ဥပဒေတရက်ကိုထုတ်ပြန်ခဲ့ပါတယ်။ဒီဥပဒေအရကလေးစစ်သားသုံးနေတာဒါမှမဟုတ်ကလေးစစ်သားဖြစ်တပ်သားတွေစုဆောင်းတာမျိုးလုပ်နေတဲ့နိုင်ငံတွေကိုဖြစ်စေဒါမျိုးလှုပ်ဆောင်နေတဲ့အဖွဲ့တွေကိုပံ့ပိုးပေးနေတဲ့နိုင်ငံတွေကိုဖြစ်စေ American နိုင်ငံခြားရေးဝန်ကြီးကစည်းရင်းပြုစုပြီးထုတ်ပြန်ပေးရတာဖြစ်ပါတယ်။ဒီလိုနိုင်ငံတွေဟာ American အစိုးရရဲ့စီးရေးအကူအညီနဲ့လေ့ကျင့်သင်တန်းပေးတာလိုမျိုးအကူအညီတွေကိုမပေးဖို့ကန့်သက်အရေးယူမှုကို ခံရဖို့ရှိနေပါတယ်။ဒါပေမဲ့ဒီလိုအေးအေးယူတန်းခတ်မှုခံရတဲ့နိုင်ငံတွေအနေနဲ့အခြေအနေတိုးတက်ကောင်းမွန်အောင်လုပ်တာမျိုးအပြည့်အစုံဆောင်တဲ့လုပ်ရက်တွေလှုပ်လာခဲ့မယ်ဆိုရင်တော့ American ပြည်တော်စုရဲ့အကျိုးစီးပွားဖြစ်လာတာမို့ American ဘက်ကအေးအေးယူတန်းခတ်မှုအားလုံးကိုဖြစ်စေတချို့ကိုဖြစ်စေပယ်ဖျက်ပြီးပြုပြင်ပြောင်းလဲမှုတွေလုပ်ချင်လာအောင်ပံ့ပိုးပေးမှာဖြစ်ပါတယ်။ဒါအပြင်ဒီလိုကလေးစစ်သားအသုံးပြုမှုလုံးဝပပျက်ဖို့ကြိုးစားလာတဲ့နိုင်ငံအစိုးရတွေအနေနဲ့အမေရိကန်ကဆက်ပြီးအနည်းငယ်လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီနှစ်မှာတော့ကလေးစစ်သားအသုံးပြုတဲ့နိုင်ငံ၉နိုင်ငံရှိနေတယ်လို့စင်းထုတ်ပြန်ပါတယ်။ Syria, Myanmar နဲ့ Sudan နိုင်ငံတွေဟာကလေးစစ်သားတပ်သားတွေမစုဆောင်းစေဖို့ကောက်ကွယ်ပေးမှုတွေကိုတိတိသားသားတိုးပြီးလုံးမပြခဲ့တဲ့အတွက်စင်းကနေပယ်ဖျက်ပေးလို့မရခဲ့ပါဘူး။ဒီမိုကရက်တစ်သမ္မတကွန်ဂိုနိုင်ငံနဲ့ယာယီအစိုးရအုပ်ချုပ်နေတဲ့ဗဟိုအာဖရိကနိုင်ငံတွေကတော့ကလေးစစ်သား၃နာနဲ့တပ်သားတွေစုဆောင်းမှုတွေရှော့ချပြီးတိုးတက်မှုရှိလာတာမို့အရေးယူတန်းခတ်မှုတချို့ကိုပယ်ဖျက်ပေးခဲ့ပါတယ်။တောင်ဆူဒန်နိုင်ငံမှာတော့စစ်မှတ်ဒေသတွေကအပြစ်ခံရစင်းမှုစောင့်ကြည့်လေ့လာခွင့်ပေးတာအပြင်ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဘလို့စစ်သားတွေတုံးနေဆိုတာကိုဖွင့်ပြောခဲ့တယ်လို့ Lord's Resistant Army ကိုဆက်ပြီးတိုက်ထုတ်ဖို့အတွက်ကြိုးစားနေတာတွေ့ရပါတယ်။ဒါရီတာမရှိရင်ဒီ2014နှစ်စန်းပိုင်းလောက်ကလေးကတောင်ဆူဒန်ကိုအမေရိကန်အစိုးရပေးနေတဲ့လုံခြုံရေးအကူအညီအားလုံးနီးပါးကိုဆိုင်းငံ့ထားမှာဖြစ်ပါတယ်။ရဝမ်ဒါအစိုးရကတော့ကလေးစစ်သားတုံးပြီးတပ်သားတွေစုဆောင်းနေ M23 ဇပုံတွေကိုကူညီနေတာရပ်ပစ်ခဲ့ပါတယ်။အကြမ်းဖက်ဖွဲ့တွေကိုတိုက်ထုတ်ဖို့အတွက်အကူအညီလုံးနေတဲ့ဆိုမာလီယာမှာလည်းတိုးတက်မှုတချို့တွေ့ရပါတယ်။ယီမန်နိုင်ငံကလည်းကလေးစစ်သားမတုံးဖို့နဲ့တပ်သားတွေထပ်ပြီးမစုဆောင်းဖို့ကုလသမဂ္ဂအရေးယူလှုပ်ဆောင်မှုအစီအစဉ်မှာပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။ဒီသုံးနိုင်ငံကိုတော့အမေရိကန်ကတက်ညာခွင့်ပေးခဲ့ပါတယ်။အခုလိုတက်ညာခွင့်ပေးတယ်ဆိုတာဟာကလေးစစ်သားတပ်သားတွေစုဆောင်းမှုအတွက်အပြစ်မရှိဘူးလို့ပြောတာမဟုတ်ပါဘူး။သူတို့မှာအပြစ်ရှိပါတယ်လို့ဒီမိုကရေစီလူ့ခွင့်ရင်းနဲ့အလုသမားရေးအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ကိုဇက်ကပြောပါတယ်။ဒီလိုအပြစ်ရှိတဲ့အတွက်ဒီနိုင်ငံတွေဟာတက်ညာခွင့်ပေးတာနဲ့သက်ဆိုင်တဲ့အရေးယူဒဏ်ခတ်မှုတွေဥပဒေတွေနဲ့အကျုံးဝင်ပါတယ်။အခုလိုလှုပ်ဆောင်ရတဲ့အဓိကရည်ရွယ်ချက်ကမကောင်းတာလုပ်နေတဲ့နိုင်ငံကိုအေးအေးယူဒဏ်ခတ်ဖို့မဟုတ်ဘဲကောင်းတာကိုပြောင်းလဲလှုပ်ဆောင်အောင်သွေးဆောင်ဖို့ဖြစ်တယ်လို့လည်းဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးကိုဆက်ကပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးဖူယိုရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့ရဲ့မနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါဒီစနေညပိုင်းမှာတော့တိုက်ရိုက်တွေလိုင်းဆွနေကန်ရှိသေးတယ်ဆိုတာကိုလည်းထပ်မံနှိုးဆော်ထားပါရစေရှင်။အခုအစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းကြေညာကိုကိုကျော်ကျော်သိန်းကတလှည့်ကြေညာပေးပါဦးမယ်ရှင်
။အမေရိကန်ဆိုရဟာရာဇဝမှုကျူးလွန်မှုရှိတာတွေကိုစုံစမ်းထောက်လှမ်းဖို့အတွက်ဆဲလ်ဖုန်းဆက်သွယ်ပြောဆိုချက်တွေနဲ့နေရာတွေကိုလေယာဉ်ငယ်လေးပေါ်မှာတပ်ဆင်ထားတဲ့အဆင့်မြင့်ရှုပ်ထွေးတဲ့ကိရိယာကိုအသုံးပြုပြီးတော့ရယူနေတယ်လို့Wall Street Journal ကတောက်ကြနေမှာရေးသားဖော်ပြလိုက်ပါတယ်။ဝယံပြူတွေကိုလိုက်ဖမ်းရတဲ့ American တရားရေးဌာနလက်အောက်ခံ US Marshals တပ်ဖွဲ့ဟာ Cessna 182လေယာဉ်လိုလေယာဉ်ငယ်လေးတွေမှာ cell phone တိုင်တွေမှာတပ်ဆင်ထားတဲ့ကိရိယာတွေလိုမျိုးအလားအသဏ္ဍွေကိရိယာတွေကိုတပ်ဆင်အသုံးပြုနေတယ်လို့သတင်းစာကဆိုပါတယ်။ Dart Box လို့ခေါ်တဲ့ကိရိယာလေးတွေဟာ cell phone ခေါ်တဲ့အခါအနီးနားကတိုင်တွေကိုအသုံးပြုမဲ့အစားသူတို့ကနေတဆင့်ဆက်သွယ်အောင်လှည့်ပေးတာဖြစ်ပါတယ်။ cell phone တွေကြောင့်နိုင်တဲ့အကွာအဝေးကနေလေယာဉ်ငယ်လေးကပြန်တန်းပြီးဖုန်းခေါ်တာတွေအားလုံး Dart Box ကထဲကနေဖြတ်သွားတာနဲ့အမျှoperator တွေအနေနဲ့ဘယ်လိုခေါ်ဆိုချက်တွေကအရေးကြီးလဲဆိုတော့ကိုလေ့လာဆန်းစစ်နိုင်ပါပါ cell phone တွေကိုအသုံးပြုပဲရှိနေရင်တော့မှ dot box တွေဟာအချက်လက်တွေကိုစုဆောင်းရယူနိုင်တယ်လို့သတင်းရင်းမြစ်တွေကပြောပါတယ် El Salvador, Guatemala နဲ့ Honduras နိုင်ငံတွေကသတ်မှတ်ကလေးငယ်တချို့ကိုဒုက္ခသည်ဖြစ်သတ်မှတ်ပေးမဲ့အစီအစဉ်တစ်ခုကို American ပြည်ထောင်စုကကြေညာလိုက်ပါတယ်ဒီအစီအစဉ်တစ်ကို Washington မြို့တော် Inter-American ဖွံ့ဖြိုးတိုးတက်ရေးဘဏ်မှတောက်ကြနေကဒုတိယသမ္မတ Joe Biden ကြေညာတာပါကိုလုံဝင်ရောက်ဖို့ကြိုးစားသူတွေအနေနဲ့မက္ကဆီကိုနိုင်ငံကိုဖြတ်ပြီးနေဆက်ကိုအန်ဒရီဂျီစွာဖြတ်ပြီးတော့တရားမဝင်လာစရာမလိုပဲမှန်ကန်တဲ့လမ်းကြောင်းရစီမယ်လို့မစ္စတာဘိုက်ဒန်ကပြောပါတယ်။ဆက်မှုထည်သည့်နိုင်ငံ၂၀ G20 လိုမျိုးအဖွဲ့တွေကိုတွန်းအားပေးတင်တဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုစိတ်ဓာတ်ကိုအမေရိကန်ပြည်ထောင်စုကဆူဆူရွရွချိုးဖောက်နေတယ်လို့ရုရှားသမ္မတကပြောလိုက်ပါတယ်။ G20 ထည်သည့်အစည်းအဝေးအတွက်ကမ္ဘာခေါင်းဆောင်တွေဩစတြေးလျနိုင်ငံမှာစုဝေးရောက်နေကြချိန်မှာပဲမစ္စတာပူတင်ကအခုလိုပြောလိုက်တာပါခင်ဗျာ။
စနေနေ့မနေ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီမနေ့အစည်းအဝေးထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇူဘဲအတေရဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်စနေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.